မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဧပြီလ25ရက်ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်တော်မှာပါ
မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံအတွင်းတရားမဝင်ရောက်နေတဲ့ကလေးငယ်9သိန်းကိုမူလကအကာအကွယ်ပေးထားတဲ့အတိုင်းသမ္မတထရန့်အစိုးရကဆက်လက်ထားရှိသွားပြီးဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။သမ္မတထရန့်ဟာပြင်သစ်သမ္မတကိုမနေ့ညကညစာနဲ့တည်ခင်းအခံခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအခြေအနေဟာမနစ်ကတဲ့ဆိုင်ပို့ဆိုးလာကြောင်း RSF အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီအကံသားမှာဖော်ပြထားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမှမျှသတင်းအောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျ
။ကောင်းပါပါရှင်။မြန်မာဘင်္ဂလားဒေ့ရှ်နဲ့ချာမြန်မာကမြစ်ချောင်းဘေးမှာတဲထိုးပြီးတော့ခိုးလုံနေတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေရဲ့အခြေအနေကတဲ့သတင်းကိုကြားမှာကတော့
ဒီအင်ဂျီယာနေထိုင်မှုကအခက်အခဲရှိပါတယ်။ဒီချောင်းဘေးမှာလည်းဖြစ်နေတယ်ဆိုတော့မိုးလည်းဆိုရင်တော့အခက်အခဲရှိတယ်။အဲ့တော့ကျွန်တော်တို့ဘလို့ရက်တီစက်ပြီးရက်တီလည်းမိုးလည်းမှာတော့
ကိုရိုင်းသတင်းသွားယူနေတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောပြောပြသွားတာကိုတော့နောက်ပိုင်းမှာအသေးစိတ်တင်ပြတော့ပါမယ်။ဒါအပြင်လိုင်တာယာကထိမ့်ပင်အမိုက်ပုံကြီးမီးလောင်နေတာကိုမိသက်တပ်ဖွဲ့အနေနဲ့အတော်အတန်ထိန်းချုပ်ထားပြီးအတွင်းလိုက်လောင်နေတဲ့မိသားတွေကိုငြိမ်းသက်ဖို့ကြိုးစားနေကြတဲ့သတင်းရုံးတင်တရားဆွဲဆိုခံရတဲ့ Writers သတင်းထောင်တို့အမှုမှာတရလူပြတက်တည်တူရဲမှုမိုးရံနိုင်ကိုယုံကြည်ရတော့တက်တည်ဟုတ်မဟုတ်မကြခင်ဆုံးပြတော့မယ့်သတင်းကိုလည်းကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုခုစောဝင်းလိုက်နဲ့မမသစင်အောင်တို့ကပြောပြပေးကြပါအောင်ရှင်
။အမေရိကန်နိုင်ငံအတွင်းမိဘတွေနဲ့အတူတရားမဝင်လိုက်ပါလာတဲ့ Dreamers လို့ခေါ်တဲ့ကလေးငယ်9သိန်းကိုမူလကအကာအကွယ်ပေးထားတဲ့အတိုင်းသမ္မတထရန့်အစိုးရအနေနဲ့ဆက်လက်ထားရှိဖို့အမေရိကန်တရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်။ကလေးဘွားကရောက်လာကြသူတွေကိုကင်းလွတ်ခွင့်ပေးထားတဲ့ဒါကာအစီအစဉ်ကိုဖျက်သိမ်းဖို့သမ္မတဒေါ်နယ်ထရမ့်ရဲ့ကြိုးပမ်းချက်ကိုဆန့်ကျင်တဲ့အမိန့်ကိုခရိုင်တရားသူကြီးဂျွန်ဘေ့ချ်ကချမှတ်လိုက်တာဖြစ်ပြီးအဲ့ဒီအစီအစဉ်အတွက်အသစ်လျှောက်လာတဲ့သူတွေကိုလည်းအမိမြေလုံခြုံရေးဝန်ကြီးဌာနအနေနဲ့လက်ခံပေးဖို့တပါတဲ့အမိန့်ချမှတ်လိုက်ပါတယ်။သမ္မတဘာရက်အိုဘားမား2012ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့အဲ့ဒီဥပဒေအရအမေရိကန်ပြည်ထောင်စုကိုအယွေမရောက်ခင်မိဘတွေနဲ့အတူလိုက်ပါလာကြတဲ့အဲ့ဒီကလေးငယ်တွေအနေနဲ့အထက်တန်းကျောင်းတက်ခွင့်အထက်တန်းကျောင်းပြီးတဲ့အထိကျောင်းတက်ခွင့်ရှိကြသလိုရာဇဝမှုကျွလွန်ထားခြင်းမရှိသူတွေအနေနဲ့တရားမဝင်တိခါမှာခင်ဗျာတရားဝင်နေထိုင်ပြီးအလုပ်လုပ်ခွင့်ရကြမှာဖြစ်ပါတယ်ဒါပေမဲ့ဒီအစီအစဉ်အတွက်နှစ်နှစ်မှတစ်ခါတက်တန်းတိုးကြရမှာဖြစ်ပါတယ်သမ္မတဥပမာအစိုးရအနေနဲ့ဥပဒေအရအဲ့ဒီလိုလုပ်ခွင့်မရှိဘူးဆိုတဲ့အကြောင်းပြချက်နဲ့အမိမြေလုံခြုံရေးဝန်ကြီးဌာနကဒီအစီအစဉ်ကို2019ခုနှစ်မှာပယ်ဖျက်ခဲ့ပါတယ်လွတ်တော်ကဒီဒါကာအစီအစဉ်ကိုပြင်ဆင်မဲ့အများအားအစီအစဉ်တစ်ခုရေးဆွဲပေးဖို့မလကုံအထိသမ္မတထရန့်ကအချိန်ပေးခဲ့ပေမဲ့ Republican ဦးဆောင်တဲ့လွတ်တော်ကတစုံတရာလှုပ်ဆောင်ခဲ့ခြင်းမရှိပါဘူး
။ American နိုင်ငံမှာရောက်ရှိနေတဲ့ပြင်သစ်သမ္မတ Emmanuel Macron ကိုသမ္မတ Trump အစိုးရလက်ထက်ပထမဦးဆုံးနိုင်ငံတော်အဆင့်ညစာစာပွဲနဲ့တက်ခင်းအခံခဲ့တဲ့အပေါ်အလွန်ပဲဝမ်းမြောက်ဂုဏ်ယူမိကြောင်းသမ္မတ Trump ကအင်္ဂါနေ့ကပြောပါရယ်။American ပြင်သစ်နှစ်နိုင်ငံကြားအလွန်ထူးခြားကောင်းမွန်တဲ့ချစ်ကြည်ရင်းနှီးမှုရှိတယ်လို့ညစာစာပွဲတက်ရောက်လာသူတရားကျော်ရှိမှသမ္မတ Trump ကထုတ်ဖော်ပြောဆိုခဲ့ပါတယ်။မိမိတို့နိုင်ငံတွေနဲ့ကမ္ဘာကြီးအကျိုးအတွက်ဆောင်ရွက်ဖို့နှစ်နိုင်ငံခေါင်းဆောင်နှစ်ဦးကြားတနိဋ္ဌာန်ချမှတ်ထားတယ်လို့ပြင်သစ်သမ္မတ Emmanuel Macron ကပြောဆိုခဲ့ပြီး American ပြင်သစ်နှစ်နိုင်ငံချစ်ကြည်ရင်းနှီးမှုအတွန့်ရှည်စေဖို့တောင်းဆုပြုခဲ့ပါတယ်။ဒီညစာစာပွဲကပြင်သစ်သမ္မတကိုဂုဏ်ပြုကျင်းပခဲ့တာဖြစ်ပြီးပြင်သစ်သမ္မတမက်ခရွန်းကိုအိမ်ဖြူတော်မှာအစဉ်လာတိုင်းစစ်တဲ့အဖွဲ့ဝင်အင်အား900နဲ့တနက်21ချက်ပစ်ဖောက်အမြောက်ပစ်ဖောက်ပြီးနိုင်ငံတော်သချင်းနဲ့ကြိုဆိုခဲ့ပါတယ်။ American ပြည်အောင်စုနဲ့ပြင်သစ်သမ္မတနှစ်ဦးစလုံးကအီရန်နဲ့ညှိနှိုင်းဆွေးနွေးမှုတွေကိုဆက်လုပ်ကြဖို့ပြောပြီးနောက်ပိုင်းမှာညစာစာပွဲကျင်းပခဲ့တာပါ။လက်ရှိရထားတဲ့အီရန်နဲ့နျူကလ িয়ার သဘောတူညီချက်ကို American ဘက်ကလက်မခံတော့ဘူးလားဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုခဲ့တာမရှိခဲ့ပါဘူး
။အီရန်အရေးကိစ္စနဲ့ပတ်သက်လို့ပြည်သစ်သမ္မတနဲ့နိုင်ငံသဘောတူညီမှုရှိနိုင်တဲ့အချက်တွေကိုလေ့လာသွားမယ်လို့ American သမ္မတ Donald Trump ကအင်္ဂါနေ့မှာပြောပေမဲ့သူ့အဆိုမိုင်မဲပြီးအတိတ်ပဲမရှိတဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုလက်ရှိအတိုင်းဆက်ထားမယ်မထားဘူးဆိုတာကတော့အတိအလင်းပြောဆိုခဲ့ခြင်းမရှိပါဘူး။အမေရိကန်နိုင်ငံမှာရောက်ရှိနေတဲ့ပြင်သစ်သမ္မတ Emmanuel Macron နဲ့အတူအင်ဂျူရောမှာတွေ့ဆုံပြီးအီရန်နဲ့ရရှိထားတဲ့သဘောတူညီချက်ကိုထပ်မံဝေဖန်လိုက်ပြီးတဲ့နောက်အီရန်နဲ့ပြုလုပ်ထားတဲ့သဘောတူညီချက်ဟာအီရန်ရဲ့ဒုံးကျည်အစီအစဉ်နဲ့ဒေတာတွေမတည်ငြိမ်မှုတွေဖြစ်ပေါ်အောင်လှုပ်ဆောင်မှုတွေကိုဟန်တာထားချက်တွေမပါဝင်ဘူးလို့သမ္မတ Trump ကပြောပါတယ်ပြင်သစ်နိုင်ငံကိုမကြားခင်ပြင်သစ်နိုင်ငံကိုမပြန်ခင်ဒီကနေ့ဗုဒ္ဓဟူးနေ့မှာလွတ်တော်နေရာပေါင်းရှိမင်ကွန်းပြောကြားဖို့ရှိတဲ့သမ္မတ Macron ကတော့သမ္မတထရမ့်အနေနဲ့2015ခုနှစ်ကအီရန်နဲ့ အမေရိကန်ပြင်သစ်ဗြိတိန်တရုတ်ရုရှားနဲ့ဂျာမနီတို့အကြားရရှိခဲ့တဲ့သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုမနှုတ်ထွက်ဖို့စီရင်ပြောဆိုခဲ့တယ်လို့ဆိုပါတယ်အီရန်ရဲ့ဒုံးကျည်အစီအစဉ်ရပ်တန့်ရေးအပြင်ဒေတာရင်းကဆီးရီးယား၊ယေမင်၊လေဘနွန်နဲ့အီရန်နိုင်ငံတွေအတွင်းအီရန်ရဲ့ပါဝင်ဆောင်ရွက်မှုတွေကိုထိ ंछ ုံနိုင်မဲ့သဘောတူညီချက်အသစ်တစ်ခုထပ်မံပြုလုပ်ရေးအတွက်ဆန္ဒရှိကြောင်းသမ္မတထရန့်နဲ့ဆွေးနွေးပြခဲ့တယ်လို့လည်းပြည်သစ်သမ္မတကပြောပါတယ်။ဥရောပကောင်စီနိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂရီနီကလည်းဒီသဘောတူညီချက်ကိုထိန်းသိမ်းဆောက်ရှောက်ဖို့လိုအပ်ကြောင်းပို့ထုတ်နေမှာပဲသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
တာလီဘန်အကြမ်းဖက်အဖွဲ့ကအာဖဂန်နစ္စတန်နိုင်ငံမှာနှစ်ဆင့်နှွေဦးထိုးစစ်ကိုစတင်တော့မယ်လို့ကြေညာလိုက်တာဟာသတင်းပတ်များစွာတွေကမျှော်လင့်ခဲ့တဲ့ငြိမ်းချမ်းရေးအတွက်တပံပြန်လည်ညှိနှိုင်းဖို့ဖြစ်နိုင်မလားဆိုတဲ့မျှော်လင့်ချက်ကိုရိုက်ချိုးလိုက်တာပါအချိန်ကြာမြင့်စွာရွှေ့ဆိုင်းထားပြီးနောက်အောက်တိုဘာလ20ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့အာဖဂန်လွှတ်တော်နဲ့ဒေသန္တရကောင်စီရွေးကောက်ပွဲအတွက်ပြင်ဆင်နေမှုတွေအချိန်အဟုန်မြင့်လှုပ်ဆောင်နေစဲမှာပဲဒီကြေညာချက်ပေါ်ထွက်လာတာဖြစ်ပါတယ်El Kadak လို့အမည်ပေးထားတဲ့တာလီဘန်တို့ရဲ့စစ်စင်ရေးအသစ်ဟာကျူးကျော်သူအမေရိကန်တွေနဲ့အမေရိကန်ထောက်လန်းရေးအဖွဲ့ဝင်တွေကိုအဓိကပိတ်မှတ်ထားတယ်လို့ဆိုပါတယ်။လူပေါင်းများစွာတည်ချေခဲ့တဲ့18နှစ်ကြာပဋိပက္ခတွေအဆုံးသတ်ရေးအတွက်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အာဖဂန်သမ္မတအာရှရဖ်ဂါနီကလွန်ခဲ့တဲ့သတင်းပတ်တွေတုန်းကဂဘူးမြို့မှာပြုလုပ်တဲ့ညီလာခံမှာကမ်းလှမ်းခဲ့တာပါ။ဒါပေမဲ့တာလီဘန်တွေကတော့ပြင်ပကျူးကျော်မှုကိုထိုးစစ်ဆင်သွားမှာဖြစ်တယ်လို့အတည်ပြုပြောကြားခဲ့ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068မြောက်လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအခြေအနေဟာမိနစ်2019ခုနှစ်ကတည်းကစာရင်ပိုဆွေယူလာကြောင်း RSF နေစီမချသတင်းတောင်များအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာအစီအခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုဟာမနစ်ကအဆင့်131မှာရှိခဲ့ရာကဒီနေ့အစီအခံစာမှာ6ဆင့်ရော့ကျပြီးအဆင့်139ကိုရောက်သွားခဲ့တယ်လို့အစီအခံစာမှာဖော်ပြထားပါတယ်အနယ်ဒီအစိုးရလက်ထက်မှာအစိုးရနဲ့စစ်တပ်ကိုဝေဖန်ရေးသားတဲ့အတွက်သတင်းတောက်တွေကိုဖမ်းဆီးထောင်ချတာမျိုးရှိတော့မှာမဟုတ်ဘူးလို့သတင်းတောက်တွေဘက်ကမျှော်လင့်ခဲ့ကြတဲ့အကြောင်းဒါပေမဲ့လည်းသတင်းမီဒီယာလွတ်လပ်ခွင့်ဟာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအတွက်ဦးစားပေးလုပ်ငန်းရပ်ထဲမှာမပါဝင်ကြောင်း RSF ရဲ့အစီအခံစာထဲမှာဖော်ပြထားပါတယ်။2019ခုနှစ်အတွင်းသတင်းတောက်20ဖမ်းဆီးအရေးယူခံခဲ့ရပြီးအများစုဟာ66ကာကြီးပုံမှန်နဲ့ဆွဲချက်တင်ခံခဲ့ကြရတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်ဂုလကတကြော့ပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကိုတပ်မတော်ကကင်တွယ်ဆောင်ရွက်တဲ့နောက်ပိုင်းမှာသတင်းတောက်တွေရဲ့အခြေအနေဟာပိုပြီးဆိုးဝါးလာတယ်လို့လည်း RSF ရဲ့အစီအခံစာမှာဖော်ပြထားပါတယ်။သတင်းအမှောင်ချခံထားရတဲ့ရခိုင်ပြည်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားတဲ့သတင်းတောက်တွေဟာလည်းဖမ်းဆီးထောင်ချခံခဲ့ကြရသလိုမြန်မာနိုင်ငံအရှေ့မြောက်ပိုင်းကရှမ်းနဲ့ကချင်ပြည်နယ်တွေမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုလည်းသတင်းယူခွင့်ပိတ်ပင်ခံထားရတယ်လို့ဆိုပါတယ်။လာတို့ပဲ Freedom House အဖွဲ့ကထုတ်ပြန်တဲ့ကမ္ဘာလွတ်လပ်ခွင့်ဆိုင်ရာ2018ခုနှစ်အစီရင်ခံစာမှာလည်းမြန်မာနိုင်ငံဟာဒစစ်တပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်ဖော်ပြခံထားရပါတယ်။လွတ်လပ်ခွင့်အခြေဆုံးဖြစ်တဲ့အဆင့်1ကနေလွတ်လပ်ခွင့်မရှိတဲ့အဆင့်9အကြားကတိုင်းပြည်တွေထဲမှာမြန်မာနိုင်ငံဟာအဆင့်5မှာရှိနေတယ်လို့ဖော်ပြထားပါတယ်။လာတို့ပဲနိုင်ငံရေးဆိုင်ရာလွတ်လပ်ခွင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်နေမှာလည်းမြန်မာနိုင်ငံဟာအဆင့်5မှာရှိနေကြောင်းဖော်ပြထားပါတယ်။နိုင်ငံပေါင်း195နိုင်ငံကနိုင်ငံရေးနဲ့နိုင်ငံသားဆိုင်ရာလွတ်လပ်ခွင့်တွေကို2019ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့အထိစစ်တမ်းကောက်ယူပြီးဒီအစီအခံစာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။စစ်တမ်းကောက်ယူတဲ့နေရာမှာတော့ကုလသမဂ္ဂအထွေထွေညီလာခံက1948ခုနှစ်မှာထုတ်ပြန်ထားတဲ့နိုင်ငံတကာလူ့ခွင့်ရေးကြေညာစာရန်ပါပြဋ္ဌာန်းချက်တွေအတိုင်းတိုင်းပြည်အသီးသီးကလိုက်နာဆောင်ရွက်ခြင်းရှိမရှိဆိုတဲ့စံနှုန်းနဲ့တိုင်းတာပြီးစစ်တမ်းကိုကောက်ယူခဲ့တာလည်းဖြစ်ပါတယ်။
ကဘာတဝမ်းအများကြိုက်မျောလိုက်ဝါဒတုံးနေကြတဲ့နိုင်ငံရေးသမားတွေကသတင်းမီဒီယာတွေကိုအဆက်မပြတ်တိုက်ခိုက်နေတာဟာဒီမိုကရေစီနိုင်ငံကြီးတွေမှာချင်းချောက်မှုတစ်ခုဖြစ်လာနေတယ်လို့နိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်ရေးအဖွဲ့ကြီးနှစ်ခုကဒီကနေ့ပြောဆိုလိုက်ပါတယ်။နယ်စည်းမထားသတင်းတောက်များအဖွဲ့ RSF နဲ့သတင်းမီဒီယာလွတ်လပ်ခွင့်စောင့်ကြည့်ရေးအဖွဲ့ Freedom House တို့ကထုတ်ပြန်တဲ့2019ခုနှစ်အတွက်ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်ဆိုင်ရာနှစ်ပတ်လည်အစီရင်ခံစာတွေမှာအဲ့ဒါလို့ဖော်ပြထားတာပါ American သမ္မတ Donald Trump ကိုလည်းဒီအဖွဲ့တွေကပြင်းပြင်းထန်ထန်ဝေဖန်ပါတယ် Trump ဟာမီဒီယာတွေကိုပုတ်ခတ်ထိုက်ခိုက်ဖို့အားတန်နေသူလို့ RSF အဖွဲ့ကဝေဖန်လိုက်သလို Freedom House အဖွဲ့ကြီးကလည်း ထရမ့်ကသတင်းမီဒီယာတွေကိုအမေရိကန်ပြည်သူတွေရဲ့ရန်သူအဖြစ်ပုံဖော်ပြောဆိုပြီးသတင်းသမားတွေသတင်းမီဒီယာအဖွဲ့အစည်းတွေကိုဝေဖန်ပုတ်ခတ်နေတာဟာအချက်အလက်ကိုအခြေခံတဲ့သတင်းမီဒီယာလုပ်ငန်းတွေအပေါ်လူလူယုံကြည်မှုထိခိုက်ပျက်စီးအောင်လုပ်နေတာလို့ဝေဖန်ထားပါတယ်ဒီလိုဝေဖန်မှုတွေပေါ်အင်ဖြူရိုဘက်ကတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူး။ကမ္ဘာတဝန်းနိုင်ငံပေါင်း180ကသတင်းလွတ်လပ်ခွင့်တွေကိုသုံးသပ်တင်ပြတဲ့ RSF ရဲ့နှစ်ပတ်လည်အစီရင်ခံစာမှာတော့နော်ဝေနိုင်ငံကိုကမ္ဘာပေါ်မှာသတင်းလွတ်လပ်ခွင့်အရှိဆုံးနိုင်ငံအဖြစ်ဖော်ပြထားပြီးမြောက်ကိုရီးယားကိုတော့သတင်းလွတ်လပ်ခွင့်အဆိုးဝါးဆုံးနိုင်ငံအဖြစ်ဖော်ပြထားပါတယ်။
ငွေကြေးကွာချမှုကိုတိတိယယောက်အေးအေးနိုင်ဖို့နဲ့နေစားဖြတ်ကျော်မှုကင်းတွေကိုကင်တွယ်နိုင်ဖို့ပြည်ထောင်စု၈နှစ်ကျော်ရုံးကဝန်ထမ်းတွေကိုအမေရိကန်အစိုးရအကူအညီနဲ့အသိပညာပေးသင်တန်းပေးနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာရှယ်ကပြောပါရယ်နှစ်နှစ်ကြာမြင့်မဲ့ဒီအစီအစဉ်မှာနေစားမှုကင်းတွေနဲ့ဆိုင်တဲ့ငွေကြေးကွာချမှုစိုက်ဘာမှုကင်းလက်နက်နဲ့မူရစ်စေဝါမှုကင်းလူကုန်ကူးမှုနဲ့ပတ်သက်တဲ့သင်တန်းတွေဆွေးနွေးပွဲတွေပြုလုပ်ဖို့စီစဉ်ထားတဲ့အကြောင်းပြည်ထောင်စု၈နှစ်ကျော်ဦးထွန်းထွန်းဦးကလည်းပြောပါရယ်
ဟုတ်ဟုတ်နဲ့ညနေခင်းနောက်ဆုံးအသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မမသစင်အောင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မြင်းမော်ကထောင်ကနန်းရှိတဲ့ဒုက္ခသည်တွေဟာမြစ်ချောင်းဘေးရွက်ပြင်တဲတွေထိုးနေကြတာကြောင့်မိုးရင်းမှာအခက်အခဲတွေဖြစ်လာနိုင်တယ်လို့အဲဒီကိုကိုရိုင်းသွားရောက်လေ့လာခဲ့တဲ့ VOA သတင်းထောက်ကပြောပါတယ်သူတို့မူရင်းနေရရင်ပြန်ခွင့်အပါအဝင်တောင်းဆိုချက်၃ချက်ရရင်ပြန်မယ်လို့အဲ့ဒီဒုက္ခသည်တွေကပြောပြကြပါတယ်။နေဆံမြင်းပေါ်မှာရှိတဲ့ဒုက္ခသည်တွေရှိရာကိုဒီကနေ့မှကိုရင်တွားရောက်တွေ့ဆုံမေးမြန်းတာတွေလုပ်ခဲ့တဲ့ VOA သတင်းထောက်ကိုမိုးစောကိုကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်။
ဒီမြန်မာနိုင်ငံပန်စီကျိုးခတ်ထားတဲ့ဟာနဲ့နေဆံချောင်းတဲ့ကြားတွေဟာပြည်90လောက်ရှိရပါပေါ့။ဒီတန်စီကျိုးရဲ့အပြင်ဘက်မှာနေထိုင်နေတဲ့မွတ်စလင်ဒုက္ခသည်တွေကိုတွေ့ပါတယ်သူတို့ကတော့အဲ့မှာကျွန်တော်မင်းနဲ့ကြည့်တဲ့အခါမှာလူကြီး6000လောက်ရှိတယ်လို့ပြောပါတယ်ဗျအများမှာရှိရဲ့ဒီလူကြီးကြည့်ရတဲ့သူတွေဘာဒီမှာမင်းနဲ့စုံစမ်းကြည့်တဲ့အခါမှာတော့သူတို့ကလူကြီး3000လောက်2000-3000လောက်ပဲရှိတယ်လို့ခန့်မှန်းကြပါတယ်မပြန်မနေတဲ့အဲ့မှာနေနေရတဲ့အဓိကအကြောင်းရင်းကတော့သူတို့ကလှဖို့ခေါင်းစခန်းမှာဗောလေယာယီလက်ခံထားတဲ့စခန်းမှာဒီအဲ့မှာသူမနေချင်ဘူးသူတို့ဓာတ်ရိုက်သူတို့ရဲ့နေရာချင်းကိုပြန်ကျင်တယ်ဆိုတဲ့အကြောင်းတစ်ချက်သူတို့ပြောပါတယ်ဗျဆောင်တဲ့စက်ကနောက်ပိုင်းချစ်ခဲ့တဲ့တော့ဆိုလို့ရှိရင်ကျွန်တော်ဒီ IDP စကန်နေပေါ့လေစကန်နေမှာထားရတာမှာဆိုလို့ရှိရင်ဒီနှစ်နဲ့ချီပြီးကြာတယ်ပေါ့လေငါးချောင်းနှစ်လောက်အဲ့ဒီမှာနေကြရတဲ့ဆိုတဲ့အနေခံကြီးတွေသူတို့ပြရတဲ့အတွက်ကြောင့်အဲ့ဒီကသူတို့ငုံရင်းလို့ဆိုတဲ့ပေါ်ကိုသူတို့ပြောပါတယ်ဗျနောက်တစ်ချက်ကသူတို့ကဒီ NVC ကပေါ့လေဒီနိုင်ငံသား CC ကလုတ်ပေးမဲ့လုပ်ငန်းအစီအစဉ်တွေပေါ်မှာသူတို့ကအယုံကြည်မရှိဘူးပေါ့သူတို့မှာရင်ကလေးကတစ်ချက်လဲအထောက်ထားနေရှိပြီးဒါဒီကျိုးဆိုလို့ရှိရင်လည်းကျွန်တော်တို့ဒီပေါ်နိုင်ငံတော်စီစီတက်တွေပါလေရှိပါတယ်ဆိုတဲ့အကြောင်းကိုပြောတယ်။အဲဒီအတွက်ကြောင့်သူတို့ထပ်ပြီးစီစစ်တာမျိုးသူတို့လက်မခံလို့ဘူးလို့ပြောတယ်။အဲဒီအချိန်မှာကျွန်တော်တို့မေးပါတယ်။ခင်ဗျားတို့အနေနဲ့မပြန်ဘူးဆိုတော့ခင်ဗျားတို့အားလုံးမှာဒီကိစ္စပြောနေတယ်လေဒီတချို့တွေကဒီတစ်ခါနိုင်ငံတကာမှာဝင်လာတဲ့လူတွေရှိနေတယ်ကြားနေရတယ်အဲဒီဟာဆိုသူတို့ကတော့သူတို့မှာအဲအထောက်အထားတွေအားလုံးရှိပါတယ်ဆိုတဲ့ကြောင့်မျိုးပြောတယ်ဗျ။နောက်တစ်ချက်ကတော့သူတို့ကအဲလုံခြုံရေးနဲ့ပတ်သက်တော့အာမခံချက်ရှိပြီးတဲ့ကိုသူတို့ကလူလာရဲသူတို့တို့ကဒီဒီမာဒီကိုပြန်နေဆိုလို့ရှိရင်ဒီလူတွေနဲ့ပတ်သက်ပြီးအမခံချက်ပြီးလို့ရောမရှိဘူးလို့သူတို့မြင်နေတဲ့အကြောင်းကိုသူဒီညာပဲနေရစီတော့မရီအချက်ကုန်တဲ့ကိုပြောပါတယ်ဗျ
သူတို့အဲ့ဒီမှာနေရတဲ့အခြေအနေပေါ်စားရတော့ရေးအကူအညီရရှိရေးဘယ်လိုများတွေ့ကြရလဲခင်ဗျအ
ဓိကတော့သူတို့ကအဲ့ဒီနေရာတွေမှာဒီရွက်ချင်တဲတွေနဲ့ပဲကျက်စမိုးကစားလို့ဟာနေနေတယ်ရွက်ချင်တဲတွေထိုးပြီးတော့နေထိုင်ကြပါတယ်သူတို့တွေကတော့ဒီဟို IGRC ကနေတော့မှရိတ်ခါထောက်ပံ့ပေးရလို့သိရပါတယ်ဗျဒီလိုလိုကြရတော့အမိထားတော့ကျွန်တော်မိုးကြလာပြီဆိုရင်အဲ့ဒီကနေထိုင်ဖို့အခက်အခဲရှိပါတယ်။ဒီချောင်းဘေးမှာလည်းဖြစ်နေတယ်ဆိုတော့မိုးလည်းဆိုရင်တော့အခက်အခဲရှိရဲ့။အဲ့တော့ခင်ဗျားတို့ဘယ်လိုရက်တီဆက်ပြီးရက်တီလဲမိုးလည်းမှာလဲဆိုဘယ်လိုပဲဖြစ်ဖြစ်ဒီလိုအနေနဲ့ကတော့ဒီမှာပဲဆက်နေသွားမယ်။သူတို့တောင်းဆိုချက်တွေပေါ့လေသူတို့လူလာချက်တွေတော့ညီနိုင်စေခြင်းနဲ့ဆိုတော့မျိုးသူတို့ကပြောပါတယ်ဗျာ
။ဟုတ်ကဲ့။သူတို့ရဲ့လူလာချက်တွေနဲ့ပတ်သက်လို့ကောကိုမိုးစော်တို့ကိုအာနာပိုင်တွေကဘာများပြန်ပြောသေးလဲ
။အာနာပိုင်တွေကအရင်ရက်တီတွေကတော့ပြောပြီးသားပါ။ဒီခုလုံနေတဲ့နှစ်နိုင်ငံသဘောတူထားတဲ့အချက်တိုင်းနဲ့အာနာပိုင်တွေကဆက်ကဆောင်ရွက်မှာပေါ့။ဒီပြန်လာမဲ့လူတွေအားလုံးကိုဒီရေချောင်းအလိုက်မခုရပါလေ။ပုံကန်းနေလာမချင်းတောင်းပြိုလဲဝဲရနေမှာလက်ခံမယ်။လက်ခံမှာ IC ပြစ်ပြီးတော့မှလည်းသူတို့ကရနီယာချထားမယ်ဆိုတဲ့သဘောတွေကိုနေရာတော့အဲ့မျိုး ကျွန်တော်နေရတဲ့အချိန်မှာအဲ့လိုပြောပါလို့ပြ။နောက်ဒီ MBC process ကလည်းအဲ့ဒီအချိန်မှာပဲကျင်းဝင်ပုံမှာသူတို့ကိုအမြန်ဆုံးလှုပ်ဆောင်ပေးမယ်ပေါ့လေ။အဲ့ဒါမျိုးပြောပါလို့ပြ
။ဟုတ်ကဲ့ဟိုတလုံးတို့ကမြန်မာဆွေကဒီနေဆက်မြေပေါ်မှာနေနေတဲ့လူတွေလက်မခံဘူးထွက်သွားပါဆိုပြီးတော့ပြောပြီးတော့နည်းနည်းနေဆက်မှာတင်းမာမှုလေးဖြစ်တယ်။ဟိုဘက်ဘင်္ဂလားဒေ့ရှ်ဘက်ကလည်းတက်တီဝါကြီးချဆိုအဲ့ဒီအချိန်ကြီးအောင်ဘယ်လိုရှိပါလဲခင်ဗျ။အ
ခုလောလောဆယ်အချိန်ကြီးကတော့ဒီမင်းမြန်ကြည့်ရတော့ဆိုရင်တော့အဲ့ညက်ဇက်တစ်လျှောက်လုံးကမြန်မာအစိုးရဘက်ကအဲ့ဒီနေနေကြတော့ရဲနေဘင်္ဂလားဒေ့ရှ်ဘက်ကနေကြတော့ရဲတွေပြီးတွဲပြီးတော့မှအဲ့နေရာဒေသတွေကိုပြီးတွဲပြီးကျင်းလဲရတာရှိရဲ့လောလောဆယ်ကတော့နှစ်ဖက်ကျင်းပါတဲ့အနေထားတော့မတွေ့ရဘူးဗျ
မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်ကပေါင်းပြီးတော့စီစဉ်နေတာကဘင်္ဂလားဒေ့ရှ်ဘက်ကလည်းစီစဉ်ပြီးတော့ပို့မယ်မြန်မာဆွေကလည်းလက်ခံမယ်အစီအစဉ်တွေပါလုပ်ထားတယ်ဒါပေမဲ့အဲ့နေဆက်မြင်းပေါ်မှာရှိနေတဲ့လူတွေကအဲ့ process မှာအကျုံးဝင်မှမလား
ဝင်လာတဲ့ဒီလူငါးယောက်ပေါ့လေမိသားစုတစ်စုကိုတော့မြန်မာဘက်ကလက်ခံကြတာရှိတယ်ဘင်္ဂလားဒေ့ရှ်ဘက်ကလည်းတော့ဒီပြည်နယ်မှာဆိုလို့ရှိရင်ဒီဟာစစ်နိုင်ငံသဘောတူထားတဲ့ process နဲ့လုပ်တာမဟုတ်ဘူးဆိုလို့ပြောတာရောရှိတယ်ဒီမှာအစိုးရဘက်ကတော့ဒီနေဆက်မြင်းမှာရှိတဲ့လူတွေလည်းဝင်လာမယ်ဆိုရင်လက်ခံနေဒီရဲအနေအထားမျိုးရှိပါတယ်။တချို့ကြားသိရတဲ့တင်းနေရဆိုတချို့တွေဆိုလို့ရှိရင်အာဏာပိုင်တွေမှာစတေမပူဝင်တဲ့ကိုကြီးကိုဟန်နဲ့ပြန်ဝင်လာတဲ့ဟာတွေလည်းရှိနေတယ်ဆိုတဲ့တင်းမျိုးတွေလည်းကြားနေရပါမယ်
။ကိုမိုးစော်ကိုသားညုံကမင်းမြန်တင်ပြသွားတာပါရှင်။ခုတော့မေးလောင်နေတဲ့ထိန်ပင်အမိုက်ပုံတင်ပြဆက်ပါမယ်။ရန်ကုန်လိုင်သာယာကထိန်ပင်အမိုက်ပုံမေးလောင်မှုကိုမိသက်တပ်ဖွဲ့အနေနဲ့အတော်အတန်ထိန်းချုပ်ထားပြီးတော့အတွင်းလိုက်လောင်နေတဲ့မိစားတွေကိုညှိနှိုင်းနိုင်ဖို့ကြိုးစားနေတယ်လို့အဲ့ဒီကိုကိုရိုင်းရောက်နေတဲ့ VOA သတင်းထောက်ကပြောပါရယ်မိငိန်တက်နေတဲ့မိသက်ဖွဲ့ဝင်အချို့မူးမေ့တာမျိုးရှိနေပြီးတော့ကျမ်းမာရေးအရအကူအညီကစားရေးအဖွဲ့တွေလည်းရောက်နေတယ်လို့ဆိုပါရယ်မိလောင်နေတဲ့နေရာကိုကိုရိုင်းရောက်နေတဲ့ VOA သတင်းထောက်ကိုထက်အောင်ကကိုမေးမြန်းကြည့်ပါမယ်ရှင်ကိုထက်အောင်ကရေအခုထိန်ပင်အမိုက်ပုံမေးလောင်နေတဲ့နေရာကိုရောက်နေတယ်ဆိုတော့အဲ့ဒီမှာအခုမြင်နေရတဲ့အခြေအနေကိုပြောပါအောင်ရှင်
မိတက်နေတဲ့မြင်ကွင်းကတော့လွန်ခဲ့တဲ့4ရက်လောက်ကတည်းကစရင်တော့တော်တော်ငြိမ့်နိုင်သွားပြီလို့ပြောလို့ရတယ်ခင်ဗျ။အခုကအပေါ်မှာမီးကျွေးမီးကျန်တွေလောက်ကိုလိုက်ငြိမ့်တက်နေရတဲ့သဘောလောက်ပဲရှိရတယ်။အရင်တွေကတည်းကစရင်တော့မီးခိုးငွေ့တွေထွက်တာတိတ်မတွေ့ရတော့ခင်ဗျ။ဒီနေ့မှဆိုရင်လည်းမီးတက်တဲ့ဖွဲ့ဝင်အရင်တွေက200လောက်ချထားပြီးဒီနေ့ဆို400လောက်ပေါ့နော်အင်အားဆက်တိုးပြီးလာတယ်။အဲ့ဒါအပြင်ကိုဒီရန်ကုန်တိုင်းကပေါ့နော်ဒီတက်မတော်သားတွေကလည်းဒီမိတ္တကားတွေရောလူဝင်အားတွေနဲ့ရောလာပြီးတော့ပူးပေါင်းပြီးတော့နှိမ့်သက်ပေးနေပါလေခင်ဗ
ျဟုတ်ကဲ့တော့ဒီမိတ္တအကူကြီးကတက်ကအပြင်တခြားအဖွဲ့အစည်းတွေရောလာကူတာရှိပါလားရှင
်တခြားအဖွဲ့အစည်းတွေကတော့ဒီဟိုတခြားပြည်သားရေသေးကားတွေရှိတဲ့လူတွေကတော့ဒီရေသေးရင်နေလာပြီးတော့ဟိုကုညီကယ်ဆယ်ပေးတာရှိလို့တခြားဒီအလှရှင်တွေကလည်းဒီဒီမှာရေဖြန်းပေးနေတဲ့လူတွေပေါ့နော်ဒီအလူပစ္စည်းတွေကိုလည်းသူတို့ဟာအမြဲမပြတ်ပေါ့နော်ဥမာဒက်စာတို့ဒီ100 plus အလူအားဖြစ်အချူကြီးအပြင်အစားတောက်တွေကိုပါသူတို့လာပြီးလှူဒန်းတာကိုလည်းတွေ့ရပါတယ်ခင်ဗ
ျဒီမီးလောင်မှုနဲ့ဆက်ဆက်ပြီးတော့မှလူသေးတယ်လို့လည်းကြားပါတယ်ရှင်အဲ့ဒါကိုထက်အောင်ခန်းကြားမိတာရှိလား
ပထမတော့အဲ့လိုမျိုးသတင်းတွေထွက်လာတာပေါ့နော်ဒီမီးလောင်မှုကြောင့်လူတွေအောင်ပြေသွားတယ်လို့ကြားတယ်ဒါပေမဲ့ကျွန်မရဲ့ဌာနကိုကျွန်တော်အတီးပြုချက်ရယူတဲ့အချိန်မှာဒီလူနာနာတာရှိယောဂဖြစ်နေတဲ့လူတယောက်လို့သိရတယ်ခင်ဗျာဒီနာတာရှိယောဂနေပဲသိသွားတယ်လို့ဒီကျမကြီးကျမကြီးဝန်ထမ်းကအတည်ပြုပါတယ်ခင်ဗျာတိုင်းကျမကြီးဝန်ထမ်းအတည်ပြုပါခင်ဗျာ
ဟုတ်ကဲ့ဒါဆိုရင်အဲ့ဒီလူကလိုင်သာယာမီးလောင်ကွင်းထဲမှာနေတဲ့လူလားရှင
်မဟုတ်ခင်ဗျာသူနဲ့ဘီနာတက်ရမှာ20ရက်กว่าဆိုတာရှိပါတယ်ခင်ဗျာဒီအမိုက်ပုံနဲ့အနီးဆုံးနေရာပေါ့နော်မီးခိုးငွေ့အများဆုံးခံစားရတဲ့နေရာပါခင်ဗျာအဲ့နေရာဒီရက်ကွက်20ရက်ကွက်ထဲရပေါ့နေ့လေလောက်မှဒီဆုံးရတာပေါ့နော်ဒီသူခံစားနေရတဲ့နာတာရှိယောဂနဲ့ပဲဆုံးရတာပါခင်ဗျာဒီမိခုံငွေကြောင့်တော့မဟုတ်ဘူးခင်ဗျာကျွန်တော်ကျမ်းမာရေးဌာနကိုအတူတူရယူထားပါတယ
်မိလောင်ငွေကနေထွက်တဲ့မိခုံငွေတွေကရန်ကုန်မြို့ရဲ့အထိကိုရောက်နေတယ်လို့ကျွန်တော်တို့ကြားရပါတယ်ရှင်အခုရောအဲ့ဒီအခြေအနေဘယ်လိုရှိလဲရှင
်မနေ့ကတည်းကဆိုင်တော့အများကြီးတက်တာဝိုက်ခင်ဗျာမနေ့ကဆိုရင်ဒီကျွန်တော်မိခုံငွေခံစားရတော့လိုင်တာရလိုင်တာအပြင်ကိုသူနဲ့နီးစပ်တဲ့မျိုးတွေဖြစ်တဲ့အင်းစိမြောက်ကလာမြောက်တကုံအပြင်ကိုဒီမျိုးတွေကတောက်တရားတို့ပပေတန်းတို့ဖြီကိုပါညာတော့ဆိုလေတင့်တဲ့အတွက်မိခိုးတွေကကြောက်လာတယ်ခင်ဗျာဒီနေ့ကတော့မိခိုးငွေတွေကအရင်ကတော့မဆိုးတော့ဘူးဒီလိုင်တာမျိုးနယ်မှာဆိုရင်လေမိခိုးငွေကအရင်အားလောက်တော့တိတ်ပြီးတော့မရှိတော့ခင်ဗျာတော်တော်ပါသွားပြီခင်ဗျာ
ဒါဆိုရင်ကိုထက်အောင်ခံမြင်ရသလောက်ဆိုရင်တော့ဒါကျမတို့မီးကိုလုံးဝအပြင်းငိမ့်တတ်ဖို့အခြေအနေနီးကပ်လာပြီပေါ့နော
်မီးကိုချိန်နိုင်ပြီးတော့ဒီမီးကျွေးမီးကျန်တွေကိုငိမ့်တတ်နေတဲ့အဆင့်လောက်တော့ရှိသွားပြီခင်ဗျာမီးကထဲထဲမှာလိုက်လောင်နေတာဖြစ်တဲ့အတွက်အပီးတက်ငိမ့်တတ်လို့မရပဲနဲ့ area ကျဲတဲ့အတွက်ဒီသူတို့အပေါ်ရန်လေးတွေလိုက်ပြီးတော့ညှိနေတယ်အခုဆိုသူတို့ဒီနေရာမှာမြောင်းကြီးတို့တူးပလိုက်တယ်မီးစားဖို့အတွက်သူတို့မြောင်းကြီးတူးပလိုက်တယ်ခင်ဗျအ
ဲ့ဒီမီးလောင်တာဧက300လောက်ဆိုတော့အခုစုစုပေါင်းဘယ်လောက်ကိုမီးလောင်သွားတာလဲ
မီးစက်ကထုတ်ပြန်ထားတော့ဧက300ရှိတဲ့နေရာမှာဧက100လောက်ကိုလောင်ကျွမ်းသွားပြီပေါ့နော်သူကညှိစားဖို့ခက်နေတာက ဒီအမိုက်ပုံကဟိုအခုဆိုရင်စပြီးတော့လောက်လာတာ18နှစ်လောက်ရှိပြီဗျာ18နှစ်လောက်ရှိပြီးတော့ရန်ကုန်တမျိုးလုံးကအမိုက်တွေစုနေတဲ့အတွက်ဒီအမိုက်ပုံဒူးကအောက်မှာ15ပြည်လောက်ရှိတယ်လို့တာဝန်ရှိသူတွေကပြောတယ်ခင်ဗျာအားကြောင့်မို့နှိမ့်သက်ခတ်တယ်လို့ပြီးတော့မိသက်ကားတွေကလည်းအထက်တော့ဝင်လို့မရအတွက်နှိမ့်သက်ဖို့ကတော့ရက်နည်းနည်းကြာသွားတာခင်ဗျာပြီးတော့ area ကျပြတ်နေတဲ့အတွက်လည်းမိသားမှာအခက်အခဲတွေဖြစ်တယ်ခင်ဗျာ
။ဟောမိသားသမားတွေရဲ့ကျန်းမာရေးအခြေအနေရောသူတို့တွေရောအဆင်ပြေရလား
။ဟောမိသားသမားကမူလဲတာတွေရှိတယ်ဒီအသက်ရှူမဝလို့ပေါ့အောက်ဆီဂျင်ပေးရတာတွေရှိတယ်ဒီမိငိမ့်တက်တဲ့နေရာရဲ့အနီးနားမှာဆိုရင်သူတို့ကျန်းမာရေးစင်တာတွေထားတာလို့အမ်ဘူလန့်တွေလည်းထားပြီးတော့သူတို့24နာရီမိငိမ့်ရဲ့လူတွေကို24နာရီကျန်းမာရေးဝန်ဆောင်မှုတွေပေးနေတယ်ခင်ဗျာ
။ဟောအဲ့ဒီကျန်းမာရေးဝန်ဆောင်မှုပေးတာအစိုးရအဖွဲ့အစည်းဖက်ကလား NGO တွေကောပါလား
။အစိုးရအဖွဲ့ကြီးတွေကပဲဒီကျွန်တော်ဒီတာဝန်ရှိသူလွတ်တော်မဲ့တွေပိုင်းအစိုးရအဖွဲ့ကြီးတွေကပဲလာပြီးခင်ဗျာ NGO တွေကတော့ဒီပစ္စည်းတွေလာလူရန်အားလောက်ပဲရှိရခင်ဗျာ
ဆရာရှင်များရှင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့နှစ်တည်းကျဆင်းခဲ့ကြောင်းနိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်အခဲခန့်နေတဲ့အဖွဲ့တွေရဲ့နှစ်ပတ်လည်အစဉ်ခန်းစာတွေမှာဖော်ပြလိုက်ကြပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေကျဆင်းလာရတာဘာကြောင့်များပါလဲတိုးတက်လာအောင်ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင
်တိုင်းရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်နိုင်ငံတော်လျှော့ဝှက်ချက်အဥပဒေဖောက်ပြန်မှုနဲ့တရားစွဲဆိုခံထားတဲ့ Riders တင်းထောင်းတို့အမှုမှာတရားလိုပြတက်တဲ့တူရဲမှုမိုးရံနိုင်ကိုရှုံကြည့်ရတော့တက်တဲ့ဟောမဟုတ်လာမယ့်မေလ၂ရက်နေ့မှာတရားသူကြီးကအဖြေပေးဆုံးဖြတ်သွားမှာပါအထက်အမိန့်အရ1600ဖမ်းဆီးခဲ့ကြောင်းတရားလိုပြတက်တဲ့သူဖြစ်တဲ့ရဲအရာရှိလက်ဖြစ်သူတူရဲမှုမိုးရံနိုင်တို့ကိုလည်းအဲ့ဒီနေ့မှာထပ်ပြီးတော့စစ်ဆေးသွားဖို့ရှိပါတယ် Riders တင်းသမားတွေကတော့အပြစ်မရှိပဲဖမ်းဆီးထိန်းသိမ်းခံထားရတဲ့ရဲတပ်ဖွဲ့ဝင်တွေကိုအစိုးရကလုပေးဖို့လဲတောင်းဆိုလိုက်ပါတယ်အပြစ်ဆုံးကတော့ VOA မြန်မာပိုင်းတင်းထောင်းမမေခါကတင်ပြပို့ထားပါတယ
်ဒီကနေ့မြောက်ပိုင်းခရိုင်တရားရုံးမှာစစ်ဆေးတဲ့ရုံးချင်းမှာတော့တရားလိုရှင်းနေအဖြစ်ဆောင်ရွက်ကြတဲ့ဥပဒေအကျိုးဆောင်တွေကတရားရုံးမှာထွက်ဆိုခဲ့တဲ့ဒူရဲမှုမိုးရံနိုင်ကိုမယုံကြည်ရတဲ့တပ်တွေအဖြစ်ရှောက်လဲခဲ့တယ်လို့ရိုက်တာသတင်းသမားတွေရဲ့ရှင်းနေတွေဘက်ကလည်းပြန်လည်ခုခံချေပါခဲ့ကြတာဖြစ်ပါတယ်ဒီပေါ်လာမဲ့သတင်းဘက်မှာတော့တရားသူကြီးကဆုံးဖြတ်ပြီးသွားမှာဖြစ်ပါတယ်ဒီကနေ့စစ်မေးလာတဲ့အမှုနဲ့ပတ်သက်ပြီးရိုက်တာရှင်းနေတဦးဖြစ်တဲ့ဦးခင်မောင်စောကအမှုနဲ့ပတ်သက်လို့အခုလိုတုံ့တက်ပြောဆိုသွားခဲ့ပါတယ
်ဒီအမှုကိုကျွန်တော်စိတ်လက်အဝင်စားလို့အားလဲအရာဆုံးပဲနော်အစောပိုင်းကျွန်တော်လိတ်နေအောင်ခံရတာနော်ကိုမိုးရနိုင်မထွက်ခင်လိတ်နေအောင်ခံရပါမယ်ကျွန်တော်စိတ်ထဲမှာငါအမှန်တရားအတွက်လိုက်နေတယ်ဆိုတာနဲ့အခုကျွန်တော်ဟောဖြစ်တယ်ပြောတယ်အခုလည်းကျွန်တော်ပြောပါတယ်နော်ဒါပါပဲ
သူရဲမှုမိုးရနိုင်ဟာရခိုင်ပြည်ပခအတွင်းမှာအမတ်ရှိလုံကြုံရေးရဲတပ်ရင်းမှာတာဝန်ထမ်းဆောင်ခဲ့သူတဦးလည်းဖြစ်ပါတယ်ရိုက်တာသတင်းတော်ကိုဝါလုံးတို့နှစ်ဦးဟာသူတို့ဖမ်းမခံရခင်အချိန်ကဒူရဲမှုမိုးရံနိုင်အပါဝင်ရဲဝင်နှန်း6ယောက်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးအဲ့ဒီတွေ့ဆုံမှုနောက်ပိုင်းမှာတော့တွေ့ဆုံခဲ့တဲ့6ယောက်စလုံးယာယီထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်နောက်ဆုံးမှာတော့4ယောက်ကိုပြန်လည်လွတ်ပေးခဲ့ပြီးဒူရဲမှုမိုးရံနိုင်တဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့နှစ်ဦးကတော့ဆက်ပြီးထိန်းသိမ်းခံခဲ့ရတာဖြစ်ပြီးအဲ့ဒီနောက်ရဲမှုချုပ်တင်ကိုကိုကရိုက်တာသတင်းတော်နှစ်ဦးကိုဖမ်းဖို့ညွှန်ကြားခဲ့တာဖြစ်တယ်လို့ဒူရဲမှုမိုးရံနိုင်ကပြီးခဲ့တဲ့ရုံးချိန်မှာထွက်ဆိုထားပါတယ်။ဒူရဲမှုမိုးရံနိုင်နဲ့ထွက်ဆိုချက်အပြီးမှာပဲတရားလိုဘက်ကအကျိုးဆောင်ရှိနေတွေကဒူရဲမှုမိုးရံနိုင်ရဲ့ရဲစစ်ဆေးချက်နဲ့တရားရုံးမှာထွက်ဆိုချက်တွေဟာမကန့်ညီတဲ့အတွက်သူ့ကိုမယုံကြည်တိုက်တဲ့တပ်တွေအဖြစ်သတ်မှတ်ပေးဖို့ပြီးခဲ့တဲ့ရုံးချိန်မှာတည်းကတရားရုံးကိုတင်ပြခဲ့ပါတယ်။ဒါကိုဒီတစ်ပတ်မှာနှစ်ဖက်ရှိနေတွေကတရားရုံးမှာအပြန်အလှန်ခြေပပြောဆိုခဲ့ကြတာဖြစ်ပါတယ်။ရိုက်တာသတင်းတောက်တူဖြစ်တဲ့ကိုဝါလုံးကတော့ဒူရဲမှုမိုးရံနိုင်အပါအဝင်ရဲတပ်ချက်ကြီးခင်မောင်လင်းတို့ဟာအပြစ်ကင်းစင်သူတွေဖြစ်တာကြောင့်အစိုးရဘက်ကအမြန်ဆုံးလွတ်ပေးဖို့အခုလိုတောင်းဆိုသွားခဲ့ပါတယ်
။ကျွန်တော်လည်းသူဖြစ်ချင်တာကတော့အမှန်တရားကိုမကြခင်ပေါ်လာပါလိမ့်မယ်။အဲ့တော့ဟိုဘာပဲဖြစ်ဖြစ်ရဲမှုမိုးရံနိုင်ကိုလည်းကျွန်တော်တို့ကျေးဇူးအများကြီးတင်ပါတယ်။အခုဒီမကဘူးဒီခုဖက်စည်းကန်တာရဲ့မိုးရံနိုင်ရဲ့ရဲ ကြောင့်ဒီခင်မောင်လေးကိုလည်းကျွန်တော်တို့အများဆုံးဟိုလွတ်ပေးစေချင်ပါတယ်သူတို့ကအပြစ်မရှိတဲ့သူတွေဖြစ်ပါတယ်ဟုတ်ကဲ့ပါ
ရိုက်တာသတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလထဲမှာဖမ်းဆီးခဲ့ကြမှာတော့လုံခြုံရေးရဲတပ်ဖွဲ့ကဒူရဲမှုမိုးရိမ်နိုင်တဲ့ရဲတပ်ချက်ကြီးခေမောင်လင်းတို့နှစ်ဦးကိုလည်း1923ခုနှစ်မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အဥပဒေပုံမှန်အပါအဝင်ရဲစည်းကမ်းထိန်းသိမ်းရေးဥပဒေတွေနဲ့ပါဆက်လက်အရေးယူသွားမှာဖြစ်ကြောင်းအာဏာပိုင်တွေဘက်ကသတင်းထုတ်ပြန်ထားပါတယ်လက်ရှိမှာတရားရုံးကိုယုံထုတ်လာတဲ့ဒူရဲမှုမိုးရိမ်နိုင်တဲ့တရားရုံးထွက်ဆိုချက်တွေကိုဆက်ဆက်ကြည့်မယ်ဆိုရင်ဒီရမှုဟာထောင်ချောက်ဆင်ဖန်စီပြီးတိဆောက်ခဲ့တယ်ဆိုတာတေချာတလောက်ရှိနေတယ်လို့တုံတက်သူအချို့ကတုံတက်လျက်ရှိပါတယ်။ဒရင်တော့တွေရဲ့ရှေ့နေတဦးဖြစ်တဲ့ကိုတန်းစော်အောင်ကတော့လက်ရှိအမှုနဲ့ပတ်သက်လို့အမှုလမ်းကြောင်းလွှဲအောင်လှုပ်ဆောင်ကြိုးပမ်းမှုတွေရှိလာတဲ့အတွက်အမှုအပေါ်မှာစိုးရိမ်မှုတွေရှိလာတယ်လို့သူကဆိုလိုက်ပါတယ်
။သတိအားလုံးပေါင်း18ယောက်လောက်ဆက်လာပြီ။တရားလိုနဲ့ဒီဖန်စီတဲ့အဖွဲ့တွေတရားလိုပြတ်တဲ့သူပက္ကသက်တွေအားလုံးဘယ်သူကမှဒီသတင်းတော့ဒီငွေနဲ့ဝယ်ပါရဆိုတဲ့ကိစ္စကိုထားဒီစာရွက်စာတမ်းတွေဘယ်ကဘလို့ရလာပါတယ်ဘယ်သူစီကပျောက်သွားပါတယ်ဆိုတဲ့ဟာတော့တည်တည်ကြကြထွက်ဆိုနိုင်ခြင်းမရှိဘူးအဲ့တော့ဒီငွေကြီးကြီးနဲ့ဝယ်ပါရဆိုတဲ့ကိစ္စတွေကဒီအမှုပေါ်တာအင်ပက်တစ်ခုတက်ရောက်ဖို့အတွက်ဟိုပက္ကဝါဒဖြန့်တယ်လို့ကျွန်တော်ထင်တယ်ဒီလိုမျိုးဒီငွေနဲ့ဝယ်ပါတယ်ရောင်းလိုက်တယ်ဆိုတော့သတင်းရောင်းသူငွေကိစ္စတွေထွက်လာတာဒီဒါအမှုအတွက်ထိခိုက်နိုင်စရာရှိတယ်ကျွန်တော်အနေနဲ့လည်းစိုးရိမ်မှုရှိတယ်အဲ့တော့တစ်ဖက်ကဒါကဟိုရည်ရွယ်ချက်ရှိရှိနဲ့เนาะပြင်ဆင်ထိုးနှက်တယ်လို့ကျွန်တော်ယူဆတယ
်လက်ရှိမှာတော့တရက်လိုဘက်ကတရက်လိုပြတက်သေး25ယောက်တင်ပြထားပြီးအဲ့ဒီထဲမှာ18ဦးကိုစစ်ဆေးပြီးဖြစ်ပါတယ်ဒါမဲ့16ကြိမ်မြောက်ရုံးကြိမ်ကိုတော့မေလ2ရက်နေ့ပုတ်တုံးနေ့မှာထပ်မံစစ်ဆေးသွားမှာဖြစ်ပါတယ်ရှင်
မမေခါတင်ပြတော့တာပါရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပေးပေးချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ် VOA ကနေနောက်9:00နာရီကြာည9:00နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့နိုင်ငံနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းဆောင်ရွက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်အားကစားသတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ကြရမှာပါခုတော့ကြာနေသေးတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်ရှင
်။အမေရိကန်နိုင်ငံအတွင်းမိဘတွေနဲ့အတူတရားမဝင်လိုက်ပါလာတဲ့ Dreamers လို့ခေါ်တဲ့ကလေးငယ်9သိန်းကိုမူလကအကာအကွယ်ဖိထားတဲ့အတိုင်းသမ္မတထရမ့်အစိုးရအနေနဲ့ဆက်လက်ထားရှိသွားဖို့အမေရိကန်တရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအခြေအနေဟာမနစ်2019ခုနှစ်ကတည်းကဆိုင်ရင်ပိုပြီးဆုတ်ယုတ်လာကြောင်း RSF နဲ့စီမချသတင်းတောက်များအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာစင်ခန်းသာမှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုဟာမနစ်ကအဆင့်131မှာရှိခဲ့ရာကဒီနေ့အစင်ခန်းသာမှာ6ဆင့်ရော့ကျပြီးအဆင့်139ကိုရောက်သွားတယ်လို့ဆိုပါတယ်အလားတူပဲ Freedom House အဖွဲ့ကထုတ်ပြန်တဲ့ကမ္ဘာလွတ်လပ်ခွင့်ဆိုင်ရာ2018ခုနှစ်အစည်းအဝေးခန်းစာမှာလည်းမြန်မာနိုင်ငံဟာတစ်စိတ်တစ်ပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်ဖော်ပြခြင်းခံရပါတယ်လွတ်လပ်ခွင့်အခြေဆုံးဖြစ်တဲ့အဆင့်1ကနေလွတ်လပ်ခွင့်မရှိတဲ့အဆင့်9ကြားတိုင်းပြည်တွေထဲမှာမြန်မာနိုင်ငံဟာအဆင့်5မှာရှိနေပါတယ်ကမ္ဘာတဝန်းအများကြိုက်မျောလိုက်ဝါဒတုံးနေကြတဲ့နိုင်ငံရေးသမားတွေကသတင်းမီဒီယာတွေကိုအဆက်မပြတ်တိုက်ခိုက်နေတာဟာဒီမိုကရေစီနိုင်ငံကြီးတွေမှာထင်းချောက်မှုတစ်ခုဖြစ်လာနေတယ်လို့နိုင်ငံတကာသတင်းလွတ်ခွင့်စောင့်ကြည့်ရေးအဖွဲ့တွေကထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာဆက်လက်ဖော်ပြထားကြပါတယ်ငွေကြေးခေါ်အားချမှုတွေကိုထိတိယောက်အေးအေးယူနိုင်ဖို့နဲ့နေစပ်ဖြတ်ကျော်မှုကင်းတွေကိုကင်တွယ်နိုင်ဖို့ပြည်ထောင်စုရှိနေချိုရုံးကဝန်ထမ်းတွေကိုအမေရိကန်အစိုးရအကူအညီနဲ့အသိပညာပေးသင်တန်းပေးနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးစကော့မာရှယ်ကပြောပါတယ
်။တရင်အချင်းချက်ကိုကိုစော်ဝင်းလိုင်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မူကမှတင်ငီထိုက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီထိလိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းလမ်းမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.
From Washington.